ာဆုံးဒီဇင်ဘာလ23ရက်က NPR သတင်းဌာနမှဖော်ပြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်း Mr. Derek Mitchell ရဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဘလို့မှေးမှိန်သွားခဲ့တယ်လဲဆိုတာနဲ့ဘာကြောင့်အမေရိကန်ရဲ့ခေါင်းဆောင်မှုကိုထပ်ပြီးလိုအပ်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကမြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးအကောင်းမြန်မာသလားအဆိုးမြန်မာလားလို့မေးလာတဲ့ခါတိုင်းနှစ်မျိုးစလုံးမဖြေဘဲကျွန်တော်လက်တွေ့ကျမြင်ပါတယ်လို့ပဲဖြေကြားခဲ့တဲ့အကြောင်းဆောင်းပါးရှင်ကဆိုပါတယ်။နိုင်ငံသားရဲ့မူဝါဒမှာအလွန်ကျွံအကောင်းမြင်တာနဲ့အဆိုးမြင်တာနှစ်မျိုးလုံးကိုရှောင်ကြဉ်ဖို့လိုပါတယ်။အဲ့ဒီချိန်ကနှစ်ပေါင်း90ကျော်လောက်စစ်အာဏာရှင်စနစ်ကနေလွတ်မြောက်လာတဲ့မြန်မာနိုင်ငံမှာအလားအလာကောင်းတွေအများကြီးရှိနေတဲ့ပြင်ကျိုးပဲ့လွယ်တဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေစတင်ခဲ့တဲ့အချိန်လည်းဖြစ်ပါတယ်။ဒီအချိန်မှာတက်လာတဲ့စစ်သားတပိုင်းအစိုးရဟာအများကမျှော်လင့်ထားတဲ့အပြောင်းလဲတွေအများကြီးလုပ်ပေးခဲ့ပြီး2015ခုနှစ်မှာအတိုက်ခံကောင်းဆောင်ဒေါင်ဆန်းစုကြည်နဲ့ NLD ပါတီအစိုးရဖြစ်လာခဲ့ပါတယ်။အမေရိကန်နဲ့မိတ်ဖက်နိုင်ငံတွေဟာဒီလိုတိုးတက်ပြောင်းလဲမှုတွေကိုချီးကျူးကြိုဆိုခဲ့ကြပြီးသမရဥဘာမားနဲ့နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်တို့ဟာမစ်မက်ကော်နယ်နဲ့ဂျွန်မက်ကိန်းတို့လိုထင်ရှားတဲ့ရီပပ်ဘလစ်ကန်အမတ်တွေနဲ့လက်တွဲပြီးမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးတွေရှေ့ဆက်နိုင်မှုအကူအညီတွေပေးခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနောက်ကျောင်းပြန်သွားနိုင်တဲ့အနေရရှိနေပေမဲ့လည်းအမေရိကန်ခေါင်းဆောင်တွေဟာမြန်မာနိုင်ငံမှာခက်ခက်ခဲခဲရလာတဲ့ဒီမိုကရေစီအခြေခံမှုအတွက်ထိတွေ့ဆက်ဆံပြီးအကူအညီပေးတဲ့လမ်းကြောင်းကိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းမှာမြန်မာနိုင်ငံအခြေအနေစိုးစိုးဝါးဝါးယိုယွင်းလာခဲ့ပါတယ်။2016-19ခုနှစ်မှာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါ်အောင်ဆန်းစုကြည်ကလည်းစစ်တပ်ရဲ့လုပ်ရည်တွေကိုကာကွယ်ပြောဆိုခဲ့တဲ့အတွက်နာမည်ပြတ်ခဲ့ပါတယ်။အဆိုဆုံး2021ခုနှစ်မှာတော့စစ်တပ်ကနေတကြော့ပြန်အာဏာသိမ်းလိုက်ပြီးတနိုင်ငံလုံးအကြမ်းဖက်တိုက်ခိုက်မှုနဲ့လူသားချင်းစာနာမှုအကျက်တဲတွေဖြစ်လာခဲ့ပါတယ်။ဒီလိုမြန်မာနိုင်ငံရဲ့လာယာပြောင်းလဲသွားတာဘာကြောင့်မလဲဘလို့သင်ငန်းစာတွေယူလို့ရနိုင်မှာမလဲဆိုပြီးဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်ပထမဆုံးအနေနဲ့မြန်မာနိုင်ငံမှာရောအခြားနိုင်ငံတွေမှာပါဒီမိုကရေစီရေးတွက်ကူညီတဲ့နေရာမှာအောင်မြင်တယ်မအောင်မြင်ဘူးလို့ရိုးရိုးစင်စင်နှစ်မျိုးပဲဆုံးဖြတ်လို့မရနိုင်ပါဘူးလို့ဆိုပါတယ်အိုဘားမားဆိုရဟာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအလုံးကိုရုပ်သိမ်းပေးလိုက်တဲ့အချိန်မှာစစ်တပ်ကလွှတ်တော်ရဲ့25ရာခိုင်နှုန်းကိုထိန်းချုပ်ထားတာလူနည်းစုတွေပေါ်တိုက်ခိုက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတာအပြောင်းလဲမရှိခဲ့ပါဘူး။ဒါပေမဲ့လည်းပို့ပြီးကြီးမားတဲ့အပြောင်းလဲတွေဖြစ်လာဖို့မျှော်လင့်ချက်နဲ့မြန်မာနိုင်ငံပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒတွေပြောင်းလဲခဲ့တာဖြစ်ပါတယ်။ဒီလိုပြောင်းလဲခဲ့တဲ့ရလဒ်ကတော့မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးတွေရှေ့ဆက်သွားနိုင်ခဲ့ပြီးအာဏာရှင်စနစ်ကိုလိုလားတဲ့အင်အားစုတွေအတွက်နောက်ကျောင်းပြန်လှည့်ဖို့တစားတစားပို့ပြီးခက်ခဲစေတာဖြစ်ပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်မှတော့မှပြည်ဝင်ပြောင်းလဲရေးကာလ10နှစ်အတွင်းမှာဒီမိုကရေစီနဲ့လွတ်လပ်ပွင့်လဲမှုတွေကိုကြုံမူလိုက်တဲ့လူငယ်တွေဟာလမ်းမပေါ်ကိုအလုံးရင်းနဲ့ထွက်လာကြပြီးဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီလိုဆန့်ကျင်တော်လှန်မှုတွေကြောင့်လည်းစစ်တပ်ဟာအခုချိန်ထိတိုင်းနိုင်ငံလုံးကိုမထိန်းချုပ်နိုင်ပဲဖြစ်နေတာဖြစ်ပါတယ်။ဒါတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ကူညီအားပေးခဲ့တာတွေဟာရှုံးနိမ့်မှုမဟုတ်ပါဘူး။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးဟာအချို့ကထင်တယ်လို့ကြဆုံးသွားတာမဟုတ်ပဲစူးစူးဝါးဝါးလမ်းချော်သွားတာသာဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။လက်ရှိအချိန်မှာအာဏာရှင်လက်အောက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့တုံ့ပြန်မှုကတော့ရှုံးနိမ့်နေပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကတော့တရုတ်ရဲ့ကိုယ်အကျိုးပဲကိုကြည့်တဲ့နီးဗျူဟာကရောအလုံးမဖြစ်ပါဘူးဒီလိုအချိန်မှာမြန်မာနိုင်ငံတည်ငြိမ်အေးချမ်းပြီးဒီမိုကရေစီပြန်ရဖို့အမေရိကန်နိုင်ငံအနေနဲ့နိုင်ငံတကာခေါင်းဆောင်မှုနေရာကိုရယူသင့်ပါတယ်လို့ဆောင်းမရှင်ကရေးသားထားတာကိုတင်ပြလိုက်ရပါတယ်အခုဆက်လက်ပြီးဒီဇင်ဘာလ24ရက်နေ့က The Independent သတင်းမှာဖော်ပြခဲ့တဲ့ဝိုင်ရင်သတင်းတောက် Benedict Roger ရဲ့ဒေါ်ဆန်းစုကြည်ကိုစစ်တပ်ကထိန်းသိမ်းပြီးအကျဉ်းချထားတာနဲ့ပတ်သက်လို့နိုင်ငံတကာကအတန်တိတ်နေကြတာရှက်ဖို့ကောင်းတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကိုတင်ပြပါမယ်။မြန်မာစစ်တပ်ကနေထိန်းသိမ်းထားတဲ့ဒေါ်ဆန်းစုကြည်ဟာလာမယ့်နှစ်မှာအသက်80ပြည့်တော်မှာဖြစ်ပြီးသူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်ပူပန်နေရပါတယ်။မြန်မာနိုင်ငံဟာရာစုနှစ်တဝက်လောက်စစ်အာဏာရှင်လက်အောက်မှာနေခဲ့ရတဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာ15နှစ်လောက်ထိနေအကျယ်ကျုံနဲ့နေခဲ့ရပြီးမြန်မာနိုင်ငံဒီမိုကရေစီပြန်ရဖို့အများကြီးအနစ်နာခံခဲ့တယ်လို့ဆောင်းမရှင်ကဆိုပါတယ်။အခုတော့ဒေါ်ဆန်းစုကြည်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တားဖြစ်သူကမ်နဲ့အတူနိုင်ငံတကာကဝိုင်းဝန်းတောင်းဆိုကြဖို့ဘန်နက်ဒစ်ရော်ဂျာကတိုက်တွန်းထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။